မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာရက်ပေါင်း100ပြည့်ချိန်မှာရွှေဈေး73ဈေးနဲ့ဒေါ်လာဈေးနှုန်းတွေအဆမတန်မြင့်တက်နေပါတယ်ရွှေဈေးဆိုရင်အခောက်ရွှေတစ်ကြက်သားကို16,400ကျော်အထိဖြစ်နေပါတယ်။73စီဈေးကလည်းဖေဖော်ဝါရီလ1ရက်မှတန်ခင်ကတဲ့နှစ်ဆလောက်ကိုတက်နေပါတယ်။ဒီလိုအဆမတန်ဈေးနှုန်းတွေတက်လာတာကပြည်သူတွေအပေါ်မှာရောဘလောက်ထိရက်ခတ်မှုတွေရှိခဲ့ပါသလဲ။ဒီအကြောင်းရန်ကုန်ကပြပေါ်တဲ့သတင်းအပြည့်အစုံကိုတော့ကိုခမောင်စိုးမင်းကပြောပြပါမယ်ခင်ဗျာ
။ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းစီးပွားရေးပညာရေးကျန်းမာရေးကဏ္ဍအသီးသီးမှာမတည်မငြိမ်မှုတွေဖြစ်ပေါ်လာပြီးအခြေခံလူသုံးကုန်တွေနဲ့အတူရွှေဈေးဒေါ်လာဈေးနဲ့လောင်စာဈေးတွေအဆမတန်တက်လာပါတယ်စစ်တပ်အာဏာမသိမ်းခင်က73စီတလီတာကို7,500ဝန်းကျင်လောက်ပဲရှိပေမဲ့ဒီနေ့မေလ17ရက် Octane 92တလီတာကို965ကျပ်ဈေးဖြစ်နေပါတယ် 95 ဆိုရင် 1,050 ကျပ်ဈေးရှိပါတယ်ကုန်စည်ပို့ဆောင်ရေးကဏ္ဍမှာမရှိမဖြစ်လိုအပ်တဲ့73စီဈေးနှုန်းတက်သွားတဲ့အတွက်အထွေထွေကုန်စည်နှုန်းတက်လာတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအနှံ့ကုန်စည်ပို့ဆောင်ပေးနေတဲ့တောင်ပေါ်သားကုန်စည်ပို့ဆောင်ရေးလုပ်ငန်းကပူမှန်အေးကလောင်စာဆီဈေးတက်လာလို့လုပ်ငန်းအဆင်မပြေဘူးလို့အခုလိုပြောပါတယ
်။ဒီလေးတော်တော်တက်သွားပြီးတော့မကိုက်တာတော့တော်တော်မကိုက်မကြံဘူးပေါ့နော်။ဒီရလဲအားလုံးအဆင်ပြေအောင်လုပ်ကြရင်တော့လုပ်နေကြတာကားကဈေးနှုန်းလည်းတိုးကောက်လို့လည်းမရဘူးဒီကုန်စည်ဈေးနှုန်းကိုလည်းတိုးပြီးတော့တောင်းလို့မရဘူးပေါ့နော်။ဒီလိုပဲမေးပြီးတော့လုပ်နေရတဲ့သဘောမျိုး
စစ်ကောင်စီအာဏာယူထားတဲ့3လအတွင်းမှာအစိုးရပုဂ္ဂလိကလုပ်ငန်းတွေရပ်ဆိုင်နေပြီးနိုင်ငံစီးပွားရေးလည်းနှစ်30အတွင်းအကြီးအကျယ်ထိခိုက်နေတယ်လို့ကမ္ဘာ့ဘဏ်ရဲ့မြမစီးပွားရေးနောက်ဆုံးသုံးသပ်ချက်မှာဖော်ပြထားပါတယ်။အခြေအနေမတည်မငြိမ်ဖြစ်နေတာနဲ့အတူမြမကျန်းငွေတန်ဖိုးလည်းတောက်လျှောက်ကျဆင်းလာပါတယ်။ဒီနေ့ဆိုငွေလဲနှုန်းကပြင်ပငွေလဲကောင်တာတွေမှာအမေရိကန်ဒေါ်လာကိုကျပ်1,680အထိရှိနေပါတယ်။အမေရိကန်ဒေါ်လာနဲ့ချိတ်ဆက်ထားတဲ့လုပ်ငန်းအလုံးမတည်ငြိမ်တဲ့အခြေအနေမျိုးရောက်နေတယ်လို့မြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းတွဲဖက်အတွင်ရေမှူးဒေါက်တာအောင်ရဲစောကပြောပါတယ်
။ဟိုတော်တော်ကြီးလည်းစဉ်းစားမှုတွေများလာတယ်။ဟိုဒေါ်လာဈေးကလည်းအနည်းငယ်ကိုဥတည်နေတဲ့မြန်မာငွေတန်ဖိုးအများကြီးကျော့လာတယ်ပေါ့နော်။ဒီလုံးကသတိမနဲ့ဝယ်လို့ရတဲ့ဟာအခုက3,000မှဝယ်လို့ရမှာအဲ့လိုမျိုးတွေဖြစ်လာတာပေါ့နော်။ဒီပစ္စည်းတွေမကောက်ဘူး logistics ဘိုင်းနဲ့ပတ်သက်ပြီးတော့လုံနေကြတဲ့အပိုင်းတော်တော်များများလည်းနိုင်ငံငွေနဲ့ရက်ကြီးရတာဖြစ်တဲ့အပေါ်မှာလည်းနိုင်ငံငွေတန်ဖိုးတွေမြင့်လာပြီးတော့မြန်မာငွေတန်ဖိုးကျလာတဲ့အတွက်ကြောင့်ဒီဘိုင်းမှာလည်းဈေးတွေအလုံးကမကမရှိလာတဲ့အပိုင်းတွေတော့အများကြီးရှိလာတယ်ဗ
ျစီဈေးဒေါ်လာဈေးတာမကရွှေဈေးကလည်းအခောက်ရွှေတစ်ကြက်သားကိုကျပ်16သိန်းကျော်သွားပါပြီဒီနေ့ပေါက်ဈေးဆိုရင်ရန်ကုန်မှာတစ်ကြက်သားကို16,400-16,600ကျပ်ဈေးရှိပါတယ်ဒါက9ရက်အတွင်းကြက်2သိန်းခုန်ပြီးတက်သွားတာပါ။ဗန်ထဲမှာငွေမထားကျင်သူတွေရွှေဝယ်စုနေကြတဲ့အတွက်အခုလိုရွှေဈေးတက်လာတာဖြစ်ပါတယ်။ဒါပေမဲ့အခြေခံလူတန်းစားတွေအတွက်ကရွှေဝယ်စုဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေကိုရောက်နေတယ်လို့လိုင်းသားရအထက်ချုပ်စက်ယုံအလို့သမားတဦးကပြောပါတယ်
။ရွှေဈေးတက်လဲပဲဒီအခြေအနေရတာပေါ့နော်။စားဝတ်နေရေးအဆင်ပြေဖို့ဒါအဓိကထားတာပေါ့နော်။အဲ့ဒါကြီးလဲစုဖို့ဆိုတာမဖြစ်နိုင်သေးဘူးဒီအချိန်မှာအတုတ်ကန်ကြီးကအဆင်ပြေဘူး။အခုဆိုရင်တော့တော်တော်များများအလုပ်လက်မဲ့ဖြစ်တာများတယ်ပေါ့နော်
။ဒေါ်လာဈေးနဲ့73စီဈေးတွေရေရှည်အဆမတန်ဖြစ်နေတာကစီးပွားရေးကျဆင်းဖို့တွန်းအားပေးနေတယ်လို့ဖြစ်သွားမယ်လို့စီးပွားရေးလေးလာသူတချို့ကသုံးသပ်နေပါတယ်။မြန်မာပြည်မှာစီးပွားရေးပြန်လည်လည်ပတ်လာအောင်အင်တာနက်တွေပြန်ဖွင့်ပေးဖို့ဗန်လုပ်ငန်းတွေအဆင်ပြေချောမွေ့အောင်လုပ်ပေးဖို့နဲ့စံတားပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာတွေရပ်ဖို့လိုအပ်တယ်လို့ကမ္ဘာ့ဘဏ်ကမတ်လ26ရက်နေ့ကသတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းပြောပြခဲ့တာပါခင်ဗျာ